မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့တိတ်ခါမပြတ်နေရပြန်နိုင်အောင်ကုလသမဂ္ဂကဥဆောင်ကြိုးပမ်းပေးစီလိုတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်မာဆုဒ်ဘင်မိုမန်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ရေးဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့အဓိကရည်ရွယ်ချက်ဖြစ်ပြီးဒီအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးမယ်လို့အလုံးမဖြစ်တာကြောင့်ကုလသမဂ္ဂကဥဆောင်ပေးဖို့လိုလားတာဖြစ်တယ်လို့အမြဲတမ်းကိုယ်စားလှယ်မိုမန်က VOA ဘင်္ဂလားဌာနနဲ့တရားမီးမြန်းချိန်မှာပြောဆိုပါတယ်ရွင်ကြဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှအကြိမ်ကြိမ်ဆွေးနွေးတာတွေရှိခဲ့ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်တချို့နဲ့ကုလသမဂ္ဂအထူးရေးမှူးချုပ်ကိုယ်တိုင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခတဲ့စခန်းတွေကိုသွားရောက်တာတွေရှိခဲ့ပေမဲ့လို့ဒီကိစ္စတရားဝင်ဖိအားပေးကင်တွယ်နိုင်မဲ့ဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ကိုတော့လုံခြုံရေးကောင်စီကမလုံဆောင်နိုင်သေးဘူးလို့မစ္စတာမိုမန်ကပြောပါတယ်ရွင်ကြဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုဖိအားပေးနိုင်ဖို့ဆုံးဖြတ်ချက်တရက်လုံခြုံရေးကောင်စီမှချမှတ်နိုင်အောင်ဘင်္ဂလားဒေ့ရှ်ကစ조사နေတဲ့အကြောင်းလဲသူကပြောပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေအရေးနဲ့ပတ်သက်လာရင်မြန်မာဘက်ကရွင်ကြဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့နိုင်ငံတွင်းကနေထွက်ပြေးခဲ့ရသူတွေဟုတ်မဟုတ်စစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်ဒီရွင်ကြရေးနဲ့ပတ်သက်ပြီးတော့ပဲဂမ်ဘီယာနိုင်ငံကကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့ကိုစားမြန်မာဆွေရကိုတိတ်မကြခင်နှုန်းကပဲတရားစွဲချပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးဆိုင်ရာသဘောတူစာချုပ်ကိုမြန်မာဆွေရဘက်ကချိုးပေါက်တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲထားတာပါ။မြန်မာဆွေရကတော့ဒီဆွဆွဲချက်ကိုညှင်းဆို့ချပြီးဒီမှုကို ICJ တရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံချေပါမယ်အကြောင်းသတင်းထုတ်ပြန်ထားပါရဲ့ရှင်။